မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာရေကြီးနေမှုအတွင်းမှာတေဆုံးသူ20ထက်မနည်းရှိသွားပြီလို့မြန်မာနိုင်ငံမိသက်ဦးစီးဌာနကပြောပါတယ်လောလောဆယ်ထိမန္တလေးတိုင်းရမဲသိန်းမြို့နယ်မှာ18ယောက်ပျော်ပွဲမှာ3ယောက်တေဆုံးတယ်လို့မိသက်တာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောကြားပါတယ်စစ်တောင်းမြေရဲ့ချင်းမှုကြောင့်ဘကိုးတိုင်းတောင်ကုန်းမြို့နယ်တွေကဒေသခံရာနဲ့ချီဟာလဲဘေးလွတ်ရာမှာသွားပြီးတော့နေနေကြရပါတယ
်ရေရောရင်တန်းပြမှာပဲအဖွာဟိုတင်ချက်ဝက်လာဘူးရတယ်เนาะခါလောက်ရအောင်เนาะပွားပြန
်ကျောင်းတစ်ကျောင်းမှာခေါလုံးနေရတဲ့တောင်ကုန်းဒေသခံဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံကဗီယက်နမ်နိုင်ငံကိုဝင်တိုက်ခဲ့တဲ့ယာဂီစူပါတိုင်ဖုန်းမုန်တိုင်းကရဲ့ကြောင့်မြန်မာနိုင်ငံအနှံ့မိုးကြီးပြီးတော့မြစ်တော်တော်များများဆိုးရရေမှတ်ကျော်ရေရှမ်းရေကြီးနေတာဖြစ်ပါတယ်။ရန်ကုန်နဲ့မန္တလေးမြို့ကြားရေကြီးမှုကြောင့်ကားလမ်းရထားလမ်းတွေသွားလာရေးလည်းပြတ်တောက်နေပါတယ်။ကရင်နီဒေသတွေဖြစ်တဲ့ဒီလွိုက်ကောဒီမော့ဆိုးနဲ့ဖရူဆိုမြို့နယ်တွေကစစ်ပေးဆောင်စခန်းတော်တော်များများလည်းရေလွှမ်းပျက်စီးကုန်တယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ပြောပါတယ်။စစ်ဘေးဒုက္ခသည်9000လောက်ကိုဒီရေဘေးလိုရာပြောင်းရွှေ့ထားရတယ်လို့ကရင်နီလူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေကပြောပြပါတယ်။ရေဘေးကြုံနေရတဲ့ဒေသတော်တော်များများမှာပရဟိတကူညီကယ်ဆယ်ရေးတွေကပဲအကူအညီတွေပေးနေကြတာပါ။နေပြည်တော်ပဲခူးတိုင်း၊ကယားပြည်နယ်၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာရေဘေးဒုက္ခသည်9000လောက်အတွက်ကိုကူညီကယ်ဆယ်ရေးစခန်း50ဖွင့်ထားတယ်လို့စစ်ကောင်စီရဲ့လူကယ်ပြန်ဌာနညွှန်ကြားရေးမှူးရဲ့အပြောကိုတော့ AFP သတင်းထဲမှာကိုးကားဖော်ပြထားပါရှင်။